ကိုရာရှိဆက်ဘုံကုနှစ်ကစတင်ဖြစ်ပွားခဲ့တဲ့ပြည်တွင်းစစ်ကိုအနိုင်တိုင်နိုင်ပြီးမကြခင်မှာသီရိလင်္ကာမြန်မာတန်တမန်ဆက်ဆံရေးအနှစ်60ပြည့်အထိမ်းအမှတ်ဖြစ်သီရိလင်္ကာသမရမဟင်ဒါရာဇပက္ဆာဟာမြန်မာနိုင်ငံကိုရောက်ရှိနေပါတယ်။တစ်ဖက်အကြအဆုံးများစွာအရသားတွေထိခိုက်သေးခြင်းမှုများစွာတည်ပြီးတမင်းလူမျိုးရေးကြားသဘောနည်းကိုနှင်းနှင်းနိုင်တဲ့သီရိလင်္ကာသမရမြန်မာနိုင်ငံရော ပွဲဝင်နေတဲ့ကရင်အမျိုးသားအစည်းအရုံးရဲ့ကရင်အမျိုးသားလူမျိုးရေးတပ်ကိုထိုးစစ်တွေတုံးမြင့်ဆင်နွှဲချိန်နဲ့လဲတိုက်ဆိုင်နေပါတယ်။ဒါရီမကနေကျေကျုံမိကိုချိုးဖောက်မှုနဲ့ဒေါ်ဆန်းစုကြည်ကိုအမှုဆွဲဆိုနေတာနဲ့ပတ်သက်ပြီးနိုင်ငံတကာကမြန်မာစစ်အစိုးရကိုဖိအားပေးချိန်နဲ့လဲတိုက်ဆိုင်နေချိန်ပါ။နိုင်ငံတကာမှာမျက်နှာပန်းမလာတဲ့မြန်မာစစ်အစိုးရရုံးဆိုင်ရာနေပြည်တော်ကိုဆက်ဆိုင်မြိုက်မြိုက်ရောက်လာတဲ့သီရိလင်္ကာတမရရဲ့နိုင်ငံသားရေးရာမူဝါဒဟာမြမရေးမှာနှုတ်ဆက်နေတဲ့အိန္ဒိယနိုင်ငံနဲ့အတူတူပါပဲလို့အိန္ဒိယခြေစိုက်ညွှန်ပေါင်းအစိုးရအဖွဲ့ဝန်ကြီးဒေါက်တာတင့်ဆွေကသုံးသပ်ပါတယ်။မကြာခင်ရက်ပိုင်းကမြမနိုင်ငံရောက်လာခဲ့တဲ့စင်ကာပူဝန်ကြီးချုပ်ဟောင်းလည်းဖြစ်ဝါရင်ဝန်ကြီးလည်းဖြစ်တဲ့ဂုချုပ်တောင်ဟာမြမစစ်ဘုချုပ်တွေကိုမြမဒီမိုကရေစီရေးအပြောင်းအလဲမရှိရင်စင်ကာပူကယင်းနီမြုံနာမှုအသစ်တွေထရနိုင်မွဲမရှိဘူးလို့ပြောကြခဲ့ပါတယ်။ခုရောက်လာတဲ့သီရိလင်္ကာသမရကတော့နိုင်ငံအကျိုးစီးပွားအရေးဆုံးပေးပြီးဒေါ်အောင်ဆန်းစုကြည်နဲ့ပတ်သက်လို့တော့မြန်မာစစ်ဘုချုပ်တွေကိုပြောကြမဲ့အရေးရောမရှိဘူးလို့သီရိလင်္ကာနိုင်ငံရောက်မြန်မာကျောင်းသားရဟန်းတော်များအဖွဲ့ကအရှင်ဥက္ကဋ္ဌကယူဆပါတယ်
။သူကဘေးမလိုက်နိုင်ငံထဲမှာလည်းပါတဲ့ခါကျတော့သီရိလင်္ကာသမတအနေနဲ့ဗမာအစိုးရကိုဒီဒေါ်အောင်ဆန်းစုကြည်ကိစ္စနဲ့ပြောလိမ့်မယ်ဆိုတာဒါကတော့ဘာမှထက်တွေ့မယ်လို့တော့မထင်ဘူး။ဒီသမတကလည်းသူ့ကိစ္စသူဟိုဥတီပြီးတော့သွားတာလို့ပဲထင်တယ်။နောက်တစ်ခုကဒီဒေါ်အောင်ဆန်းစုကြည်ကိစ္စမှာလည်းဘာမှတော့ပြောခဲ့လိမ့်မယ်လို့တော့ဥစဉ်တော့မထင်ပါဘူး
။ဒေါက်တာတစ်ဆွေကတော့သီရိလင်္ကာနိုင်ငံဟာမြန်မာနိုင်ငံအရေးကိုအပေါ်ယံကျော်ပဲသိတယ်လို့ဆိုပါတယ်
။သီရိလင်္ကာနိုင်ငံကဗမာပြည်အရေးနဲ့ပတ်သက်ရေးအပေါ်ယံကျော်ပဲမြင်ရသိကြတဲ့သဘောရှိတယ်ခင်ဗျာ။ဟိုဗမာပြည်မှာဘာဖြစ်နေလဲအဲဘယ်ခက်ခဲတွေရှိတယ်ဆိုတဲ့အကြောင်းကိုသူတို့ကနည်းနည်းနည်းနည်းမသိဘူးတမိုင်းကြောင်းရတာဘုရားဘာသာဟိုအပြန်လာပြန်ပွားအောင်လုပ်တဲ့နိုင်ငံတွေဖြစ်တယ်အဲအင်ဂျင်ဆန်နိုင်ငံဖြစ်တယ်ဆိုတဲ့သဘောနဲ့သမီးရိုးရပေါ်လေချေရိုးစင်လာဟိုဆက်ဆံရေးကိုပဲသူတို့သိတယ
်သီရိလင်္ကာနိုင်ငံဟာဗုဒ္ဓဘာသာအရေးပေးတယ်လို့ဗုဒ္ဓဘာသာဝင်အများစုရှိတဲ့မြန်မာနိုင်ငံမှာလည်းမြမစစ်ဘုချုပ်တွေဟာဖျားရီကျောင်းတွေတဲဖျားကျောင်းကတွေပြုတ်ပြင်းအလူတန်းတွေလှုပ်အလူရင်ဆက်လက်နဲ့မကွာပဲဘာသာရေးဆိုင်ရာအခမ်းအနားတွေကိုတခန်းတနားမကြမကြလှုပ်လို့ရှိပေမဲ့သူတို့ကိုကိုွယ်တဲ့သူတို့စီးကတ်တဲ့သူတို့ကြီးညိုတဲ့တံငါတွေကို2000ခုရှစ်ဝါရုံတော်လန်ရေးမှသူတို့ကပဲအကြမ်းဖက်နှိမ်နင်းခဲ့တာပါဗုဒ္ဓဘာသာထွန်းကားတော်ဝင်ယုံကြည်တဲ့နိုင်ငံဖြစ်ပေမဲ့တကဘာလုံးတုံလှုပ်ချောက်ချားသွားရတဲ့2009ခုရှေဝါယုံတော်လန်ရေးမှာစစ်ဆိုးရကငင်းငင်းညံ့ညံ့စီတန်းလမ်းလျှောက်မြစ်တိုင်တို့ရွတ်ဆိုတဲ့တံငါတွေကိုအကြက်ဖက်နှင်းနှင်းကြင်တို့ကတော့တိရိလင်္ကာအဆိုးရကဘလို့များရက်တီခဲ့ပါသလဲ
ဘုရားဘာသာနဲ့ပတ်သက်လာရင်တော့ဒါမှဥသာပေးတဲ့ဟိုနိုင်ငံရေးအရာရောဖွဲ့စည်းပုံအရာပါသူကဥပစာပေးတဲ့နိုင်ငံဖြစ်တဲ့အဲ့ဒီထဲမှာဗမာနိုင်ငံကဘုရားဘာသာဖြစ်နေတော့ဘုရားဘာသာနိုင်ငံတခုနေတယ်သူကပုံမှန်ဆက်ဆံရေးပဲလုပ်ချင်တယ်ဒီတံငါတော်ရေရှိအောင်တော်လာရေတော့ငါလည်းပဲတရားဝင်ကြည်ကြည်လောင်လောင်ပြောခဲ့တာတော့မရှိဘူးအဲတတိလငါဘုရားဘာသာတံငါတော်ရေရောမြန်မာတံငါတော်ရေရောတွဲပြီးတော့ဆောင်ရွက်မှုတွေကတော့ဟိုတော်တော်များများရှိတယ်ခင်ဗျ policy နဲ့ပတ်သက်ရင်တော့ဗမာစစ်ဆိုးအောင်ကိုဘုန်းကြီးတွေလို့ဖန်တီးတက်ဖြတ်နေနေတဲ့ပုံမှာတော့ဟိုလုံလောက်အောင်ပြောခဲ့တယ်လို့ကျွန်တော်တို့မှတ်မရှိဘူးခင်ဗျ
မြန်မာစစ်ဘုချုပ်တွေလိုမြစ်တာတရားအခြေခံတဲ့ဗုဒ္ဓဘာသာကိုအရေးပေးတဲ့သီရိလင်္ကာနိုင်ငံမှာပြည်ရင်းစစ်အဆုံးသတ်နိုင်မှုတမီးကြားသမှုတွေကိုအမြင့်ပြတ်ချင်းမုံငိမ်မှာအုပ်ပြစ်အင်ပြစ်ထွက်ပြေးလာရတဲ့အရက်သားစစ်ပြေးဒုက္ခသည်တွေကိုကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေကအကူအညီပေးလာမှာတော့အခက်အခဲအတားအဆီးတွေရှိခဲ့ရတာပါဒီဒုက္ခသည်တွေကိုနိုင်ငံတကာကထိထိရောက်ရောက်အကူအညီပေးနိုင်မှုကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်ကိုရိုင်းသီရိလင်္ကာနိုင်ငံအရောက်သွားဆောင်ရွက်ရပါတယ်။ဒီလိုပဲ2008နာကျစိုက်ကလုန်းမုန်တိုင်းတန်သစ်မှုတွေဒုက္ခပင်လယ်ဝေချင်းနိုင်ငံတကာကကူညီပြရစီလို့ဘလို့ပြောပြောချက်ချင်းလက်မခံတဲ့မြန်မာစစ်ဘုချုပ်တွေစီမစ္စတာဘန်ကီမွန်ကိုရိုင်းအရောက်သွားပြီး လူသားချင်းစာနာမှုဆိုင်ရာနိုင်ငံတကာအကူအညီလက်ခံမှုပြောခင်ရတာပါစစ်ကြောက်ပဲဖြစ်ဖြစ်မုန်တိုင်းကြောက်ပဲဖြစ်ဖြစ်ဒုက္ခရောက်ရသူတွေအတွက်လူသားချင်းစာနာမှုအကူအညီပေးရေးကိုနှောင့်နှေးအောင်ကြံ့ကြားအောင်လုပ်တတ်တဲ့နိုင်ငံခေါင်းဆောင်နှုတ်ဦးဟာနှစ်နိုင်ငံရွှေလန်းဝင်လန်းခင်းမဲ့အစည်းအဝေးတွေထပ်မံချမှတ်ကြလိမ့်မယ်လို့လစ်လာသူတွေကပြောကြပါတယ်ရှင်